ဒီသတင်းပါအင်္ဂလိပ်မကန်ဆိုင်ကန်တာမှာဒက်ရှိအမေရိကန်နိုင်ငံရဲ့လောကရဲ့သတင်းတွေမှာသုံးလုံးနေကြတဲ့ idiom အသုံးချုပ်ကိုတင်ပြပေးမှာမို့ပထမဦးဆုံ
း Under fire
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက UNDER under ကအောက် FIRE fire ကတမန်အဖြစ်မီးလို့အဓိပ္ပာယ်ရပေမယ့်ဒီနေရာမှာသနတ်နဲ့ပြစ်ခတ်တာကိုဆလိုတဲ့အတွက်စက်စုလူခုနဲ့တည်းရဲ့အဓိပ္ပာယ်ကတော့သနတ်ပြစ်ခတ်ခံရတဲ့အောက်ကိုရောက်နေတာဖြစ်ပါတယ်ဒီသုံးရဲ့ idiom အဓိပ္ပာယ်ကလည်းသိပ်မကွာလှပါဘူးလူတဦးအနေနဲ့အပြစ်တစ်ခုခုလုပ်မိလို့ဝိုင်းပစ်တင်ဝေဖန်ခံရအပြောခံရသူများထောက်ပြပြစ်တင်စရာဘဝမျိုးရောက်တဲ့အခြေအနေကိုဆိုလိုတာဖြစ်ပါတယ် To come under fire အသုံးနဲ့ပတ်သက်လို့ခုလောသတင်းတွေမှာရည်ညွှန်းအသုံးခံရသူကတော့ Alabama ပြည်နယ် Republican အထက်လွှတ်တော်မှလည်းဖြစ်မကြသေးမီကနိုင်ငံတော်အစိုးရရှေ့နေချုပ်အဖြစ်အထက်လွှတ်တော်ကအတည်ပြုပေးလိုက်တဲ့ Jeff Sessions ပါပဲသူကိုရာထူးမှခန့်အပ်ဖို့အထက်လွှတ်တော်မှစစ်ဆေးခံရစဉ်တွင်2016သမ္မတရွေးကောက်ပွဲမဲဆွဲလှုပ်ရှားတဲ့ကာလအတွင်းမှာရုရှားနဲ့ဆက်သွယ်မရှိခဲ့ပါဘူးလို့ဖြေဆိုခဲ့တာဖြစ်ပါတယ်။ဒါပေမဲ့လို့လေအဲ့ဒီအတော်တွင်းမှာသူ့အနေနဲ့ရုရှားတမ္မကြီးနဲ့နှစ်ကြိမ်တွေ့ရှိခဲ့တယ်လို့နောက်ပိုင်းမှာစုံစမ်းသိရှိရတဲ့အတွေ့လေသတင်းမီဒီယာနဲ့လွှတ်တော်အပြင်နိုင်ငံရေးအသံဝိုင်းမှာဝိုင်းပြောခံနေရတာဖြစ်တဲ့အတွက်ကြောင့် Jeff Sessions is under fire လို့ထောက်ပြသုံးနှုန်းချင်းခံရတာဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Gupi ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
The mayor has come under fire for taking bribes from businessmen
မြို့တော်ဝင်ကစီးပွားရေးလုပ်ငန်းရှင်တွေထံကနေလက်ငွေယူတဲ့အတွက်ဝိုင်းပစ်တင်ဝေဖန်ခံနေရတယ်လို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
The mayor has come under fire for taking bribes from businessmen.
ဒုတိယတင်ပြပြီးမှာကတော့
in hot water
ဖြစ်ပါတယ်စာလုံးပေါင်းက in အထဲမှာ hot hot water hot water ကရင်းဝေးဘူးဆိုတော့စကားစုခုရဲ့လုံောက်ဒီပေကတော့ရင်းဝေးပူတဲ့ရောက်နေတာဖြစ်ပါတယ်ရင်းဝေးပူတဲ့ကြတဲ့ရောက်သွားတယ်ဆိုရင်အန်ဒီရဲ့ချီလာတာဖြစ်တဲ့အတိုင်း12 idiom ဒီပေကတော့လူတွေကိုဒေါသထွက်စေတဲ့အပြုအမူမျိုးအဖြစ်တင်ခံရဖို့များတဲ့အပြုအမူမျိုးလုပ်ခဲ့လို့ဒုက္ခလလကြီးတွေ့နေရတဲ့အခြေအနေကိုရောက်တာကိုရည်ညွှန်းပြောတာဖြစ်ပါတယ်။နိုင်ငံတော်အစိုးရရှိနေချုပ် Jeff Sessions အနေနဲ့လည်းသမ္မတရွေးကောက်ပွဲမဲဆွယ်စဉ်ကာလကရုရှားနဲ့ဆက်သွယ်ရှိခဲ့တာကိုလွှတ်တော်မှညှင်းခဲ့တဲ့အတွက်ဒီမိုကရက်ခေါင်းဆောင်တွေကသူ့ကိုရာထူးကန်နေနှုတ်ထွက်ဖို့တောင်းဆိုတာတွေရှိနေသလိုသူကိုယ်တိုင်နဲ့အစိုးရရှိနေချုပ်ဖြစ်ပေမဲ့ဒီစုံစမ်းစစ်ဆေးမှုမှာပါဝင်နိုင်ခွင့်မရှိတော့ပါဘူး။တချို့သတင်းတွေမှာဆိုရင် Jeff Sessions အနေနဲ့ဒီတောင်ကိုကြော်နိုင်ပါမလားလို့တောင်မေးခွန်းထုတ်ခြင်းခံနေရပါလေ။ In hot water အသုံးနဲ့ပတ်သက်လို့ George Gould ပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ Joe got into hot water with his wife because he gambled away a lot of money.
ဂျိုကတော့သူ့ဇနီးနဲ့ဒုက္ခထလကြီးတွေ့တော့မှာပဲ။လောင်ကစားပစ်တာငွေအတော်ရှုံးသွားတယ်လေလို့ဒီပေရပါလေ။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ Joe got into hot water with his wife because he gambled away a lot of money.
ခုနောက်ဆုံးတင်ပြပေးမှာကတော့
Between a rock and a hard place.
ဖြစ်ပါတယ်။စာလုံးပေါင်းက BETWEEN between ကဂျာမာA R O C K a rock ကကြောက်တုံးကြောက်ကဘာ A N D N ကနှိ H A R D hard ကဒီပေမျိုးမျိုးရှိပြီးမာကျောတာခက်တာမလွယ်တာ P L A C E please ကနေရာဆိုတော့စကားတစ်ခုရဲ့ဓာတ်ရိုက်ဒီပေကတော့တစ်ဖက်မှာကြောက်ကဘာကြီးတစ်ဖက်မှာတော့မလွယ်တဲ့နေရာကြားရောက်နေတာဖြစ်ပါတယ် idiom ဆိုရက် the white ဒီပေကတော့ပြဿနာနှစ်ခုကြားအခက်ခဲနှစ်ခုကြားရောက်နေတဲ့လူတူးနေနဲ့ဘယ်ဘက်ကိုပဲရွေရွေအခြေအနေကသူ့အတွက်မတက်တာတာကိုဆလိုတာဖြစ်ပါတယ်။ဒီအသုံးကရှေးဂရိဒန္တာယီပုံမြင်ဖြစ်တဲ့ကဗျာဆရာကြီးဟိုမတ်ရဲ့ Odysseus ဇာလံကနေဆင်းသက်လာတယ်လို့ဆိုပါတယ်။ Odysseus အနေနဲ့တစ်ဖက်မှာတိတ်ကိုအန္တရာယ်ကြီးမားလာတဲ့ရေဝဲကြီးရှိပြီးတစ်ဖက်မှာတော့ဂျောက်ကွားမှနေတဲ့လူသားစားကြောက်မဲ့ဖွေရတိရစ္ဆာန်ရန်ကြီးရှိတဲ့နေရာကိုဖြတ်ရမှာဖြစ်တဲ့အတွက်တဖက်မှာဝဲကြီးတဲ့ကြာသွားရင်လည်းနစ်တီမှာဖြစ်တယ်လို့ တဖက်ဂျောက်ကဘာကြီးတဲ့မှာလူသားစားတိရစ္ဆာန်ရန်ကြီးနဲ့ရင်ဆိုင်ရရင်လေကိုက်စားခံရမှာမို့တဖက်စလုံးကမလွယ်ကြောပြနေတယ်လို့ဆိုရမှာပါ idiom အတိပဲရတော့ဘေးချက်နန်းချက်ဖြစ်နေတဲ့သဘောမျိုးဖြစ်ပါတယ်နိုင်ငံတော်ရှိနေချုပ်အနည်းနဲ့လေရွေးကောက်ပွဲမဲဆွယ်လှုပ်ရှားတဲ့ကာလရုရှားနဲ့တူကြဆက်ဆံရေးကြောင့်ပေါ်ပေါက်လာတဲ့ပြဿနာကိုဖြေရှင်းရမှာတချို့တို့တောင်းဆိုနေသလိုအလုတ်ကပဲထွက်ပြရမလားဒါမှမဟုတ်စုံစမ်းစစ်ဆေးခံရမလားဆိုတဲ့ဖြေရှင်းနည်းတစ်ခုမှာဘယ်ဟာကမှသူ့အတွက်တက်တာမှမဟုတ်ပါဘူးဒါကြောင့်ဒီနေရာမှာသူ့အနေနဲ့ between a rock and a hard place ရောက်နေတယ်လို့ဆိုနိုင်ပါတယ်ဤသို့နှင့်ပတ်သက်လို့ George ကိုပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ I'm between a rock and a hard place. I can't make up my mind.
ကျွန်တော်ဒီနေ့ဘေးကျန်နှံ့ကျရင်ဆိုင်နေရတယ်လေ။ဘာလုပ်ရမလဲဆိုတာကိုဆုံးဖြတ်လို့မရနိုင်ဘူးလို့ဒီပေရပါတယ်။ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ I'm between a rock and a hard place. I can't make up my mind.
ဒီတင်ပါ English American Second မှာတင်ပြခဲ့တဲ့ idiom အသုံးတွေကတော့
under fire to be in hot water between a rock and a hard place
တို့ဖြစ်ကြပါတယ်နောက်တင်ပါကုလိုချီမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်